ချခန်းဒီနယ်ပြည်ပခန့်နဲ့ပတ်သက်လို့စုံစမ်းခဲ့တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE အစီရင်ခံစာရဲ့မှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေရှိခဲ့တယ်လို့ဖော်ပြထားတဲ့မောင်နှုရွာနဲ့ချုပ်ပြင်းရွာကတပ်ဖြတ်မှုတွေကိစ္စကိုစုံစမ်းစစ်ဆေးရေးခုံရုံး ဒီဖြစ်စဉ်ပေါ်စုံစမ်းစစ်ဆေးရေးခုံရုံးနဲ့စစ်ဆေးဆောင်ရွက်သွားမယ်လို့ရေးသားထားပါတယ်။အစီရင်ခံစာပါကြံဖြစ်စဉ်တွေကိုလေ့လာသုံးသပ်စစ်ဆေးနေတယ်လို့ပြောထားပါတယ်။ဂူရာပြင်းရွာဖြစ်စဉ်နဲ့ပတ်သက်လို့အရေးယူဆောင်ရွက်ဆဲဖြစ်ပြီးတော့စစ်တရားရုံးရဲ့စစ်ဆေးဆောင်ရွက်မှုအခြေအနေတွေကိုမကြခင်သတင်းထုတ်ပြန်မယ်လို့လည်းအတည်ပြုထားပါတယ်။အင်းဒီရွာဖြစ်စဉ်နဲ့ပတ်သက စဉ်ခံစားရဲမှာ2019ဩဂုတ်လ29ရက်နေ့ကအာဆာတိုက်ခိုက်ရေးသမားတွေပုံနေရဆိုတဲ့တံတရားနဲ့ချက်ပြင်းရွာကိုလုံခြုံရေးတပ်ဖွဲ့ဝင်တွေဝင်ရောက်တိုက်ခိုက်ခဲ့ခြင်းမှာအာဆာဖွဲ့ဝင်တွေအပါအဝင်ရွာသူရွာသား100လောက်အသက်ခံရရွယ်ရှိတယ်လို့ရေးထားပါတယ်မောင်နှုတ်ကျေးရွာမှာလည်းအစုလိုက်အပြုံလိုက်တပ်ခံရသူ100+ကျားရှိပြီးတော့လက်နက်ကင်မဟုတ်တဲ့ရွာသားတွေဖြစ်တယ်လို့မျက်မြင်တွေကပြောကြောင်းကို ICOE အစီရင်ခံစာမှာရေးထားပါတယ်။ဒီအစီရင်ခံစာထဲမှာမင်းကြီးရွာ၊ချွတ်ပြင်းရွာ၊မောင်နှုတ်ရွာနဲ့ကုတာပြင်းကျေးရွာတွေမှာလုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့အစုလိုက်အပြုံလိုက်တပ်ဖြတ်ခံရရတယ်လို့ဖော်ပြထားပါတယ်။